This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Mingla ba shin. မြန်မာနိုင်ငံရဲ့အစိုးရရဲ့အသံထုတ်ဌာန Radio NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 11.66 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေပါတယ်ရှင်။ဒီမှာအပောင်းနဲ့ပြေဆုံးကြပါစေ။အခုချိန်ကစပြီး Radio NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါတယ်ရှင်။
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့သောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘီတို့ကနေကင်းဝေးပြီးကိုစိတ်နှပါအေဂျင့်လုံခြုံကြပါစေလို့ဗီဒီယိုအန်ယူဂျီမှဦးစွာပထမနှုတ်ခွန်းဆက်သားအပ်ပါတယ်။ဒီကနေ့2024ခုနှစ်အောက်တိုဘာလ20ရက်နေ့ဗီဒီယိုအန်ယူဂျီရဲ့ညပိုင်းစီစဉ်တွေကိုစတင်တင်ဆက်ပေးတော့မှာဖြစ်ပါတယ်။အခုပထမဆုံးဗီဒီယိုအန်ယူဂျီစီရေးသတင်းကောင်းနှုတ်ချက်ကိုရန်နိုင်ကဖတ်ကြားတင်ပြပေးပါမယ်ရှင်
။ဗီဒီယိုအန်ယူဂျီသောတာရှင်များမင်္ဂလာပါခင်ဗျာ။ကိုချင်အစားပြီး2024ခုနှစ်အောက်တိုဘာလ20ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG စီးရီးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးခြင်းနဲ့စီးရီးသတင်းကတော့ဘူးတလင်းနဲ့စီဘာရွာကအရသာပြည်သူ6ဦးကိုစစ်တပ်ကရရက်ဆက်ဆက်တပ်ဖြတ်သွားတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်စကိုင်းတိုင်းဘူးတလင်းမြို့နယ်စီဘာကျေးရွာကအရသာပြည်သူ6ဦးကိုစစ်ကောင်စီတပ်ကရရက်ဆက်ဆက်တပ်ဖြတ်ပြီးခေါင်းနဲ့ခြေလက်တွေဖြတ်ကချန်စီယိုတွေမှာချိတ်ထားခဲ့တယ်လို့ဒေသခံပြည်သူတွေကပြောပါတယ်။အကြမ်းဖက်စစ်တပ်ဟာအော်တိုဘားလာ19ရက်နေ့ကပူတလင်မြို့နယ်ကစီဘာကျေးရွာကိုဝင်ရောက်စီးနှင်ကရွာလုံးကျွမီးရှို့ခဲ့တာကြောင့်အင်ဂျင်900ကျော်ရှိတဲ့တဲကအင်ဂျင်300ကျော်ပျားကျသွားတယ်လို့ဒေသပြည်သူကာကွယ်ရေးဖွဲ့ကလည်းပြောပါတယ်။အော်တိုဘားလာ19ရက်နေ့ညနေပိုင်းမှာအကြမ်းဖက်စစ်ကြောင်ပြန်ထွက်သွားပြီးတဲ့နောက်ရက်ဆက်စွာတပ်ဖြတ်ခံထားရတဲ့အရသာပြည်သူ6ဦးရဲ့အလောင်းတွေကိုတွေ့ရှိခဲ့တယ်လို့စီဘာကျေးရွာပတ်ကပ်ဖတာဝန်ခံကဒေသတွင်းသတင်းဌာနအချို့ကတဆင့်အတည်ပြုထားပါလေ။တေဆုံးသူတွေထဲမှာစီဘာရွာကတက်ကြီးအမျိုးသားတွေပါသလိုအချို့ကစစ်တပ်ကဖမ်းဆီးခေါ်ဆောင်လာသူတွေဖြစ်တယ်လို့ဆိုပါလေ။အကြမ်းဖက်စစ်တပ်ဟာရသပြည်သူတွေကိုတပ်ဖြတ်ရမှာခေါင်းနဲ့ခြေလက်တွေဖြတ်ပြီးချန်စီယိုမှာချိတ်ထားခဲ့တယ်လို့မီးရှို့တပ်သားလူခနာကိုကဦးနဲ့ကလီစာတွေထုတ်ပြီးအယူပေါ်တဲ့အထိအသားတွေချစ်ထုတ်ကာရွာအနှံ့မှာစွန့်ပစ်ခဲ့တယ်လို့လည်းပြောပါလေ။စီဘာကျေးရွာကိုမီးတင်ရှို့ပြီးအရသပြည်သူတွေကိုတပ်ဖြတ်ခဲ့တဲ့စစ်တပ်စစ်ကြောင်းဟာမုံရွာခြေဆိုင်အနောက်မြောက်တိုင်းစစ်ဌာနချုပ်ကဖြစ်ပြီးစစ်ကြောင်းထိုးလာချိန်တွင်ဘူတလင်မြို့နယ်ကခြေရွာတွေကိုမီးရှို့ဖျက်ဆီးခဲ့တယ်လို့အရသာပြည်သူ20ထပ်မင်းကိုလည်းတပ်ဖြတ်ခါဒဇာကန်အဖြစ်အရသာပြည်သူ100နီးပါးဖမ်းဆီးသွားတယ်လို့ဒေသတွင်းသတင်းတွေအရသိရပါပါတယ်ခင်ဗျာခုတခါကဏီမြို့နယ်ချောင်းမရွာကိုစစ်တပ်ကလေးချောင်းကနေပုံကျဲချတာကြောင့်3ဦးထဏ်ရာသွားတယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးကြပါမယ်စကိုင်းတိုင်းကဏီမြို့နယ်ကချောင်းမရွာကိုစစ်တပ်ကလေချောင်းကနေပုံကျဲတိုက်ခိုက်တာကြောင့်အရသာ3ဦးထိခိုက်ဒဏ်ရာရသွားတယ်လို့ဒေသခံပြည်သူတွေကပြောပါတယ်။ကဏီမြို့နယ်ချောင်းမအရှိရွာမှာတိုက်ပွဲဖြစ်တာမရှိဘဲစစ်ကောင်စီတပ်ကတိုက်လေရင်တွေနဲ့မနေ့ကအော်တိုဘားလ19ရက်ည9:20အချိန်မှာဘုံတွေကျဲချခဲ့တာကြောင့်ကလေးတူပါဝင်အရသာပြည်သူ3ဦးဘုံစားထိမှန်ဒဏ်ရာရသွားတာလို့ဆိုပါတယ်။အော်တိုဘားလ18ရက်ကကဏီတော်တိုင်းစခန်းအနီးမှာပြည်သူ့ကာကွယ်ရေးဖွဲ့တွေနဲ့စစ်ကောင်စီတပ်တို့အကြားတိုက်ပွဲဖြစ်ခဲ့ပြီးပလဲရင်းမပင်နဲ့ဆလင်းကြီးဘက်ကပြည်သူကာကွယ်ဖွဲ့တွေကဏီဘက်ကိုစစ်ကူသွားနိုင်တဲ့အထင်နဲ့စစ်တပ်ကဘုံကျဲတိုက်ခိုက်တာဖြစ်နိုင်တယ်လို့ဒေသခံတွေကခံမှန်းပြောဆိုနေကြပါတယ်စစ်ကောင်စီရဲ့ဘုံကျဲတိုက်ခိုက်မှုကြောင့်အသက်39နှစ်အရွယ်အမျိုးသားတဦးအသက်32နှစ်အရွယ်အမျိုးသမီးတဦးနဲ့အသက်9နှစ်အရွယ်ကျောင်းသားကလေးတဦးမစိုးရင်ရတဲ့ဒဏ်ရာတွေရခဲ့ပြီးအိမ်နှလုံးကတော့ပျက်စီးသွားတယ်လို့သိရပါတယ်ဂျမ်ဘစစ်တပ်ဟာမနေ့ကမနက်10နာရီဝန်းကျင်ကလည်းကဏီမြို့နယ်ယာကြီးကျေးရွာအုပ်စုရေပြူရွာမှာကအရသာပြည်သူတွေနေထိုင်ရာအိမ်တွေကိုလေချောင်းကနေပစ်ခတ်ခဲ့တယ်လို့ဒီကနေ့အော်တိုဘားလ20ရက်မနက်ပိုင်းမှာလဲစစ်လေရင်တွေပြန်ဝဲနေတာကြောင့်သတိထားနေထိုင်ကြဖို့ကဏီဒေသခံတွေအချင်းချင်းသတိပေးပြောဆိုနေကြပါတယ်။အလားတူဒီကနေ့မနက်ပိုင်းမှာလဲဘူးတလင်မြို့နယ်တခွတ်တနယ်ကြေးရွာဘက်ကိုစစ်ကောင်စီလေရင်တွေကလေချောင်းတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ဒေသတွင်းသတင်းတွေအရသိရပါပါတယ်ခင်ဗျာ။ခုဆက်လက်ပြီးကွမ်လုံမြို့နယ်ကိုစစ်ကောင်စီကလေချောင်းကနေဘုံကျဲတိုက်ခိုက်တဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းကွမ်လုံမြို့နယ်ကနမ်ဟိုးကျေးရွာကိုစစ်ကောင်စီက မနေ့ကညပိုင်းမှာလေချောင်းကနေဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဒေသတွင်းသတင်းရှင်းမြစ်တွေကပြောပါတယ်။မနေ့ကအော်တိုဘလ19ရက်ညသကောင်းရံချိန်မှာစစ်ကောင်စီကနန်ဟိုးရွာဖုန်ကြီးချောင်းကိုဘုံကျဲတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။အခုလိုစစ်တပ်ရဲ့လေချောင်းတိုက်ခိုက်မှုကြောင့်ဒေသခံပြည်သူတွေထိခိုက်ဒေဆုံးမှုရှိမရှိနဲ့ထိခိုက်ပျက်စီးမှုအခြေအနေကိုဒီကနေ့မနက်7နာရီဝန်းကျင်အထိမသိရသေးပဲဆက်လက်စုံစမ်းနေစေလို့သတင်းရှင်းမြစ်တွေကအသိပေးပါတယ်။ကွာလွန်မြို့နယ်ဟာ10နှစ်ကျော်စစ်စင်အစာပိုင်းကာလဖြစ်တဲ့2023နိုဝင်ဘာလလယ်ပိုင်းကတည်းကကိုကတံပရော MNDA ကအပိသက်သိမ့်ပိုက်ထားတဲ့နယ်မြေလို့မှတ်တမ်းတွေရသိရပါတယ်။စစ်ကောင်စီဟာသူတို့လက်လွတ်ဆုံးရှုံးထားတဲ့ MNDA ထိန်းချုပ်နယ်မြေတွေဖြစ်တဲ့လောက်ကိုင်းသိန်းဒီလာရှိုးစားတဲ့မြို့နယ်တွေကိုလေကြောင်းကနေမကြာခဏတိုက်ခိုက်လေရှိရကအခုကွာလွန်မြို့နယ်ကိုပါထပ်မံတိုက်ခိုက်လာတာဖြစ်ပါတယ်။တိုက်ပွဲတွေချက်ချင်းရပ်ဖို့နဲ့စစ်ကောင်စီထိန်းချုပ်နယ်မြေတွေကိုထိုးစစ်ဆင်တာတွေရပ်ဖို့တရုတ်အစိုးရဘက်က KIA နဲ့ MNDA ဖွဲ့တွေကိုဖိအားပေးနေချိန်မှာစစ်ကောင်စီဘက်ကKIA နဲ့ MNDA ဖွဲ့တွေထိန်းချုပ်ရာနယ်မြေတွေကိုအခုလိုလေကြောင်းတိုက်ခိုက်မှုတွေတိုးမြင့်လှုံ့ဆော်လာတာပဲဖြစ်ပါလေခင်ဗျာအခုတကတောင်ပိုင်းစစ်ဒေသနယ်မြေမှာတပတ်တွဲပြည်သူ88ဦးကိုစစ်တပ်ကမတရားဖမ်းဆီးတဲ့တဲ့တင်ကိုလည်းတင်ဆက်ပေးပါမယ်ကရင်မွန်နဲ့ပဲခူးဒေသတွေပါဝင်တဲ့မြို့သားညီညွတ်ရေးအစိုးရကာကွယ်ဝန်ကြီးဌာနပြည်သူ့ကာကွယ်ရေးတပ်မတော် PDF တောင်ပိုင်းစစ်ဒေသနယ်မြေမှာတပတ်တွင်းပြည်သူ88ဦးကိုစစ်ကောင်စီတပ်ကဖမ်းဆီးခဲ့ပြီးအချို့ဟာမိသားစုနဲ့အဆက်အသွယ်မရဖြစ်နေတယ်လို့တောင်ပိုင်းစစ်ဒေသကဒီကနေ့အော်တိုဘားလ20ရက်မှာထုတ်ပြန်ပါတယ်စစ်တပ်ဟာစစ်မှုထမ်းခိုင်းမှုအပါအဝင်မတရားဖမ်းဆီးတာတွေနဲ့စစ်တပ်လက်ချက်ကြောင့်အရသာထိခိုက်ဒေဆုံးမှုအခြေအနေတွေကိုတောင်ပိုင်းစစ်ဒေသကအပတ်စဉ်အတိပေးထုတ်ပြန်နေတာပဲဖြစ်ပါတယ်ဖမ်းဆီးခံရသူတွေရဲ့ဒေတာနဲ့ဖမ်းဆီးခံရမှုအခြေအနေတွေကိုအသေးစိတ်ဖော်ပြမထားပေမယ့်စစ်ကောင်စီရဲ့ drone ပုံသီးကျဲချတိုက်ခိုက်မှုကြောင့်တပတ်တွင်းအပြစ်မဲ့ပြည်သူ2ဦးသေဆုံးခဲ့ရပြီး9ဦးထဏ်ရာရှိကနေအိမ်14လုံးပျက်စီးခဲ့တယ်လို့လည်းထုတ်ပြန်ကြမှာဖော်ပြထားပါတယ်။စစ်ကောင်စီတပ်ဟာသူတို့အထိနာနေတာနဲ့အမျှအပြစ်မဲ့ပြည်သူတွေကိုနှီးမျိုးစုံနှိပ်စက်နိုင်ခြင်းကနေစဉ်လူခွင့်ရေးချိုးဖောက်မှုတွေကျွလွန်နေတာကြောင့်အခုထုတ်ပြန်တဲ့အရေးတွေ့ထက်လက်တွေ့မြေပြင်မှာပုံများနိုင်တယ်လို့လည်းသိရပါတယ်။တောင်ပိုင်းစစ်ဒေသနယ်မြေမှာစစ်ကောင်စီရဲ့စစ်မှုထမ်းဖို့အပါအဝင်ပြည်သူတွေကိုဖမ်းဆီးနေတာတွေကြောင့်စက်တင်ဘာလအတွင်း293ဦးမတရားဖမ်းဆီးခံခဲ့ရတယ်လို့မှတ်တမ်းတွေရသိရပါတယ်။စစ်ကောင်စီဟာစစ်မှုမထမ်းမနေရဥပဒေထုတ်ပြန်ပြီးတဲ့နောက်လူငယ်တွေကိုအဓမ္မလူသစ်စုဆောင်းတာဖမ်းဆီးပြီးငွေကြေးနဲ့ပြန်ရွေးခိုင်းတာတွေကိုနိုင်ငံအနှံ့ပြုလုပ်နေစေဖြစ်ပါတယ်ခင်ဗျာကုဆလပီရေးမြို့နယ်ကအကြမ်းဖက်စစ်တပ်အထိုင်းစခန်းကိုတော်လိုင်းပူပေါင်းအဖွဲ့ကတိုက်ခတ်ရာဘူဂျီတူအပါဝင်ရန်သူတပ်သား5ဦးသေဆုံးသွားတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်မွန်ပြည်နယ်ရေးမြို့နယ်စံပြကြီးရွာမှာတက်ဆွဲထားတဲ့အကြမ်းဖက်စစ်တပ်ရဲ့ယာယီအထိုင်းစခန်းကိုတော်လိုင်းပူပေါင်းအဖွဲ့ကဝန်ရောက်တိုက်ခတ်ရာရန်သူဗိုလ်ကြီးတူပါဝင်ရန်သူတပ်သား5ဦးသေဆုံးခဲ့တယ်လို့မွန်ပြည်တော်လိုင်းတပ်ကအော်တိုဘားလ19ရက်မှာထုတ်ပြန်ပါတယ်။ရန်သူရဲစစ်စင်ကုကဲမှုဌာနချုပ်အမှတ်19လက်အောက်ခံခမာရ988တိုင်ရင်ရဲ့အထိုင်းစခန်းကိုအော်တိုဘားလ19ရက်မနက်9:45မိနစ်အချိန်မှာဝင်ရောက်တိုက်ခိုက်ခဲ့တာပါ။အဆိုပါနှစ်ဖက်ထိတွေ့ပစ်ခတ်မှုပြင်အတွင်အချမ်းဘက်စစ်သား5ဦးသေဆုံးက3ဦးထဏ်ရာရခဲ့ပြီးတိုက်ပွဲအတွင်းရန်သူဘက်မှ MA1 တလက် MA2 တလက်တို့ကိုသိမ်းဆည်းရမိခဲ့တယ်လို့ဖော်ပြထားပါတယ်။ရန်သူထိုင်းစခန်းကိုတော်လိုင်းပူပေါင်းဖွဲ့ကဝင်ရောက်တိုက်ခိုက်နေစဉ်အချမ်းဘက်စစ်တပ်ခလာရ106က81မမနဲ့၄ချိန်ပစ်ကူပေးခဲ့ရမှာစံပြကြီးရွာတွေကို၃လုံးကြားရောက်ပောက်ကွဲခဲ့တယ်လို့ဆိုပါတယ်။ဒီတိုက်ပွဲအတွင်းမာမိတ်တော်လိုင်းတပ်ဖွဲ့ကရဲဘော်2ဦးမြင့်မြတ်စွာအသက်ပေးခဲ့ရပြီးရဲဘော်2ဦးမစိုးရင်ရတဲ့ဒဏ်ရာအနှဲငယ်ရခဲ့တယ်လို့အသိပေးထားပါတယ်။ဒီတိုက်ခိုက်မှုကိုမွန်ပြည်တော်လိုင်းတပ် PDF ဒေါနာတယင်းလုံချုံရေးတပ်ခွဲရဲပျောက်ကြားတပ်ဒေါနာတပ်ခွဲ3 KNLA တယင်း29မွန်ပြည်သက်ပါတီဆရာနာရှင်တိုက်ဖြတ်ရေးခွက်ထွက် ABSDF တိုင်းရင်တ YPDF တို့ကပူးပေါင်းခဲ့ကြတယ်လို့ဖော်ပြထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စီးရီးသတင်းတွေကို Radio NUG သတင်းတောက်ကိုခန့်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
Radio NUG သောတာရှင်များရှင်ခုဆက်လက်ပြီးပြည်ရင်းသတင်းများကိုတော့ကျွန်မຫນွေဦးမွန်ကတင်ပြပေးသွားပါမယ်ရှင်မင်္ဂလာညချမ်းမ2024ခုနှစ်အောက်တိုဘာလ20ရက်နေ့ Radio Energy ပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်။ Boston မြို့မှာ Energy ဝန်ကြီးနဲ့ American ရောက်နေဦးတော်လိုင်းအားစုများတွေ့ဆုံတဲ့သတင်းကိုတင်ပြပေးပါမယ်။မြို့သားညီညွတ်အစိုးရ Energy ရဲ့အစိုးရဝန်ကြီးတွေနဲ့ American ရောက်နေဦးတော်လိုင်းအားစုများ Boston မြို့မှာတွေ့ဆုံခဲ့ကြတယ်လို့သတင်းရရှိပါတယ်။ Energy ရဲ့အစိုးရဝန်ကြီးတွေဖြစ်တဲ့ဒေါက်တာဇော်ဝေစုဦးထင်လျောင်နဲ့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမကြီးဦးကျော်မိုးထွန်းတို့ဟာမြို့တော်လေးမှာထောက်ဖို့ကူညီနေကြတဲ့တိုင်းသားညီကိုမောင်နှမတွေနဲ့အော်တိုဘားလ19ရက်နေ့ညနေပိုင်းကမန်ဆာချူးဆက်ပြည်နယ်ဘော့စတွန်မြို့မှာရင်းရင်းနှီးနှီးတွေ့ဆုံဆွေးနွေးခဲ့ကြတာလို့သိရပါတယ်။ ဒီတွေ့ဆုံပွဲမှာကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမတ်ကြီးဦးကျော်မိုးထွန်းကလူ့တော်လှန်ရေးနဲ့ပတ်သက်ပြီးနိုင်ငံတကာဆက်ဆံရေးနဲ့တန်တမာရေးဆိုင်ရာကိစ္စဖြစ်ပေါ်တိုးတက်မှုများအကြောင်းနဲ့ကုလသမဂ္ဂမှာတရားဝင်ပြောကြားခဲ့တာတွေကိုရှင်းပြခဲ့ပြီး NGO ဝင်ကြီးဒေါက်တာဇော်ဝေဆိုကဆရာနာရှင်နဲ့အပေါင်းပါတွေကိုခုခံတော်လှန်စစ်ဆင်နွှဲနေရတဲ့အခြေအနေတွေကိုရှင်းလင်းပြောဆိုခဲ့ပါတယ်။ဒီလိုလူလူတရားလုံးတော်လှန်နေတဲ့တရားသောတော်လှန်စစ်အောင်မြင်ရမည်အကြောင်းနဲ့ကမ္ဘာတဝန်းကမြန်မာနိုင်ငံသားတွေတက်တက်ကြွကြွထောက်ပို့နေတာတွေကို NGO အစိုးရတာဝန်ရှိသူတွေကရှင်းလင်းပြောဆိုခဲ့ကြတယ်လို့လည်းသိရပါတယ်။ဆိုပါဆွေးနွေးပွဲကိုဘော့စတန်နဲ့အနီးတဝိုင်းပြည်နယ်တွေမှာရှိတဲ့မြန်မာတိုင်းသားညီကောင်မများ၊ကျောင်းသားကျောင်းသူများထောက်ပို့ပြည်သူများတက်ရောက်ခဲ့ကြပြီးအပြန်အလှန်မေးမြန်းဆွေးနွေးတာတွေလုပ်ခဲ့တယ်လို့လည်းသိရပါတယ်ရှင်။ရန်စွန်တတိပြေးွားတဲ့မြန်မာမျိုးသမီးလူခွင့်ရေးကာကွယ်စောင့်ရှောက်သူတွေကိုကာကွယ်ပေးဖို့နိုင်ငံတကာတိုင်ဝန်ကိုမြန်မာတပ်မကြီးတောင်းဆိုတဲ့သတင်းကိုလည်းတင်ပြပေးပါမယ်။89ချိန်မြောက်ကုလသမဂ္ဂအထူးညီလာခံတတိယကော်မတီအစည်းအဝေးရဲ့လူခွင့်ရေးကာကွယ်စောင့်ရှောက်သူများ၏အခြေအနေများဆိုင်ရာအထူးစီရင်ခံစားတင်သွင်းသူနဲ့ပြန်လည်ဆွေးနွေးမှုအစီအစဉ်မှာကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမတ်ကြီးဦးကျော်မိုးထွန်းကနိုင်ငံတကာအသံဝန်အနေနဲ့မြန်မာနိုင်ငံကရင်းစွန်းတက်တိပြေးွားတဲ့မျိုးသမီးလူခွင့်ရေးကာကွယ်စောင့်ရှောက်သူတွေပေါ်ပြစ်မှတ်ထားတိုက်ခိုက်နေတာတွေကိုကာကွယ်ပေးဖို့နဲ့ထိရောက်တဲ့အရေးယူဆောင်ရွက်မှုတွေလုပ်ဖို့တိုက်တွန်းတောင်းဆိုလိုက်ပါတယ်။ဆိုပါအစီအစဉ်မှာ Special Reporter on the Saturation of Human Rights Defenders Miss Mary Lola ကသူ့ရဲ့အစီရင်ခံစာကိုအဓိကထားဆွေးနွေးတင်ပြခဲ့ပြီးနိုင်ငံများပြားကကိုယ်စားလှယ်တွေပါဝင်ဆွေးနွေးကြရမှာကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမတ်ကြီးဦးကျော်မိုးထွန်းလည်းပါဝင်ဆွေးနွေးကြတာလို့သိရပါတယ်။မြန်မာနိုင်ငံမှာလူခွင့်ရေးကာကွယ်စောင့်ရှောက်သူများအထူးသဖြင့်မျိုးသမီးလူခွင့်ရေးကာကွယ်စောင့်ရှောက်သူများအနေနဲ့အချက်တဲများနဲ့ပြပခများရဲ့အကျိုးသက်ရောက်မှုကိုရင်ဆိုင်နေရတဲ့အတွက်ခုချောင်းရဟမြန်မာနိုင်ငံနဲ့အထူးသက်ဆိုင်တယ်လို့တမတ်ကြီးကဆိုပါတယ်။မြန်မာနိုင်ငံမှာဆီယနာသိမ်းမှုကျိုးပန်းမှုစတင်ခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီနောက်ပိုင်းမှာစစ်တပ်ကကြီးလေတဲ့လူခွင့်ရေးချိုးဖောက်မှုတွေမြောက်များစွာကျူးလွန်နေတာကမြန်မာနိုင်ငံမှာဒီကြိမ်တစ်ခါမှမကြုံတွေ့ဘူးတဲ့လူသားချင်းစာနာမှုအကျက်တဲကိုဖန်တီးနေတယ်လို့မြန်မာသံတမန်ကြီးကပြောပါတယ်။စစ်ကောင်စီဟာပြည်တွင်တရားဥပဒေစိုးမိုးမှုလုံးစုံစိတ်သုံးစေဖို့ရွေးချယ်ရှိရှိလှုံ့ဆော်ခဲ့ပြီးဒီမိုကရေစီရဲ့တက်ကြွလှုံ့ရှားသူတွေနဲ့လူခွင့်ရေးကာကွယ်စောင့်ရှောက်သူတွေရဲ့ဒီမိုကရေစီလှုံ့ရှားမှုတွေရော့ကျစေဖို့ရဲဘော်လူမှုဖွဲ့စည်းတွေရဲ့ပါဝင်နိုင်မှုကိုလည်းထိန်းချုပ်ခဲ့တယ်လို့ရှင်းပြခဲ့ပါတယ်။စစ်တပ်ကထိန်းချုပ်မှုတွေလုပ်နေပေမဲ့မြန်မာမျိုးသမီးလူခွင့်ရေးကာကွယ်စောင့်ရှောက်သူတွေအနေနဲ့ဆီယနာရှင်စနစ်အမြင့်ပြည့်စေရေးဆောင်ရွက်တဲ့နေရာမှာရှေ့တန်းမျက်နှာစာကပါဝင်နေတယ်လို့လည်းဆက်လက်ပြောကြားခဲ့ပါတယ်။သူတို့ဟာနေရဆွန့်ခွာသူများနဲ့ပြပခနဲ့ဆက်နွယ်နေတဲ့နေမိုင်းဆိုင်ရာအကြမ်းဖက်မှုတွေကနေအသက်ရှင်ကျန်ရသူတွေအတွက်လိုအပ်တဲ့အခြေခံဝန်ဆောင်မှုတွေပေးအပ်တာလူခွင့်ရေးလွယ်သုံးစားပြုမှုတွေကိုစီရင်ခံတာဒီမိုကရေစီလိုလားတဲ့ဆန္ဒထုတ်ပေါ်သူတွေကိုလုံခြုံတဲ့နေရာထိုင်ခင်းတွေထောက်ပံ့တာလှုံ့ဆော်နေတယ်လို့စူရီဝဲတက်ရောက်လာသူတွေကိုအသိပေးထားခဲ့ပါတယ်။ခုလိုကူညီဆောင်ရွက်ပေးနေသူတွေကအများစုဟာမိသားစုဝေတွေနဲ့အတူညှဉ်းပန်းနှိပ်စက်ခံရခြင်း၊တပ်ဖြတ်ခံရခြင်း၊မတရားဖန်ဆီးချုပ်နှောင်ခံရခြင်း၊လွတ်လပ်စွာလှုပ်ရှားသွားလာခွင့်တားမြစ်ခံရခြင်း၊အွန်လိုင်းကတဆင့်စောင့်ကြည့်ခံရခြင်းနဲ့ခြားသော digital ချင်းချောင်းမှုအပါအဝင်လိမ်မိုင်းနဲ့ကြားမချေပြုအကြံဖတ်မှုများမျက်ထုတ်ခံရမှုများစတဲ့စိန်ခေါ်မှုတွေကိုမလွဲမသွေရင်ဆိုင်နေရတယ်လို့လည်းတမတ်ကြီးကဆက်ပြောခဲ့ပါတယ်။ဒါကြောင့်နိုင်ငံတကာသံဝန်အနေနဲ့ရေစမ်းတက်တိပြေဝါတော့မြို့သမီးလူခွေရေးကာကွယ်စောင့်ရှောက်သူတွေပေါ်ပြစ်မှတ်ထားတိုက်ခိုက်နေတာတွေပေါ်လုံလောက်တဲ့အာရုံစိုက်မှုထားတယ်မင်းထိရောက်တဲ့ရေယူဆောင်ရွက်မှုတွေလုံဆောင်တဲ့လို့ထောက်ပြထားပါတယ်။ထိရောက်တဲ့ရေယူဆောင်ရွက်မှုတွေကိမဲ့နေတာဟာစစ်ကောင်စီအနေနဲ့ရဲသားပြည်သူတွေကိုသူသဖြင့်လူခွင့်ရေးကာကွယ်စောင့်ရှောက်သူတွေပေါ်အလွန်ရက်စက်ရုံပါတယ်ရက်စက်ကြမ်းကြုတ်မှုတွေဆက်လက်ကျူးလွန်မှုတွန်းအားပေးရရောက်စေတဲ့အပြင်စစ်မှန်တဲ့ဒီမိုကရေစီရဲ့အခြေခံစံတန်မိုးတွေကိုကျွမ်းမဲ့ဖယ်ရှားထားတဲ့အတူရရွေးကောက်ပွဲကျင်းပခွင့်ရသွားစေနိုင်တယ်လို့လည်းမြမသမတ်ကြီးကပြောကြားခဲ့ပါတယ်ကုလသမဂ္ဂအနေနဲ့တောင်းတင်းခိုင်မာတော့မြို့သမီးငင်းချမ်းရင်းနဲ့လုံခြုံရေးမှုပါ WBS Policy Framework ကိုအသုံးပြုပြီးလုံခြုံစိတ်ချရတဲ့ရည်ဝန်တစ်ခုဖော်ဆောင်ပေးရမှာဖြစ်တယ်လို့ကုလသမဂ္ဂဖွဲ့ဝင်နိုင်ငံများအနေနဲ့လည်းWPS စီစဉ်အထူးသဖြင့်မြန်မာနိုင်ငံအခြေအနေအောက်ကဒီအာဂျနာကိုအကောင့်ထဲဖော်ဆောင်မှုပုံမအားကောင်းစေမယ်နီးလန်းတွေအကြံပြုပေးစေလိုကြောင်းထူးဆင်းခန်းစားတင်သွင်းသူကိုကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမတ်ကြီးဦးကျော်မောထွန်းကတိုက်တွန်းထားပါတယ်ရှင်မြန်မာနိုင်ငံမှာနေရဆွန့်ခွာသူ 3.4 တန်းကျော်ရှိလာပြီးနှစ်နှစ်အတွင်းနှစ်ဆကျော်မြင့်တက်လာတဲ့သတင်းကိုဆက်လက်တင်ပြပေးပါမယ်89ချိန်မြောက်ကုလသမဂ္ဂအထူးတွင်ညီလာခဲ့ဤတတိယကော်မတီအစည်းအဝေးမှာနေရဆွခွာသူများ၏လူခွေရေးဆိုင်ရာအထူးစီရင်ခန်းစာတင်သွင်းသူနှင့်ပြန်လည်ဆွေးနွေးမှုအစီအစဉ်မှာကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမတ်ကြီးဦးကျော်မိုးထွန်းကမြန်မာနိုင်ငံမှာယနေ့အထိနေရဆွခွာသူဦးရေ 3.4 တန်းကျော်အထိမြင့်တက်လာခဲ့ရာ ဒီကိန်းကနန်းဟာလွန်ခဲ့သောနှစ်နှစ်ကတင်ပြခဲ့တဲ့နေရက်ဆုံးခွာသူဦးရေ 1.3 သန်းကျော်ထက်နှစ်ဆကျော်မြင့်တက်လာကြောင်းပြောကြားလိုက်ပါတယ်။မြန်မာနိုင်ငံမှာဆီယနာသိမ်းမှုကြိုးပမ်းမှုဖြစ်ပေါ်ခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီလအတွင်းကစပြီးစစ်တပ်ကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပြည်သူတွေပေါ်ရက်ဆက်ကြမ်းကြုတ်မှုတွေကြောင့်လူပေါင်း 9,800 ကျော်ရက်ဆက်စွာတပ်ဖြတ်ခံခဲ့ရပြီး 18.6 သန်းကျော်ဟာလူသားချင်းစာနာထောက်ထားမှုတွေရေးတကြီးလိုအပ်နေပြီးအများစုဟာမျိုးသမီးများနဲ့မိန်းကလေးငယ်တွေဖြစ်တယ်လို့သတ်မှတ်ကြီးကပြောပါတယ်။စစ်တပ်အနေနဲ့စာသင်ကျောင်းများ၊ဈေးရုံများ၊ဈေးရုံများနဲ့နေရဆုံခွာသူတွေနေထိုင်ရာစခန်းစတဲ့ရပ်သားတွေကိုပိတ်မထားပြီးလေကြောင်းတိုက်ခိုက်မှုနဲ့ကျန်းဖတ်မှုတွေနေ့စဉ်တိုးမြင့်လှုပ်ဆောင်နေတယ်လို့လည်းသိပေးထားပါဗျ။မြန်မာနိုင်ငံကနေရဆုံခွာသူဦးရေ 3.4 သန်းကျော်ဆိုတဲ့ညွှန်ကိန်းဟာထူးစင်ခန်းစာတင်သွင်းသူထပ်သွင်းဖော်ပြထားတဲ့အစီရင်ခန်းစာအရကမ္ဘာနဲ့ကနေရဆုံခွာသူ96သန်းရဲ့900ခန့်လုံးနဲ့ညီမျှနေပြီးဒီအချိုးအစားကိုနိုင်ရှင်ကြည့်မယ်ဆိုရင်မြန်မာနိုင်ငံကနေရဆုံခွာသူဦးရေဟာထိတ်လန့်မွဲကောင်းနေတယ်လို့လဲဆွေးနွေးပွဲတက်ရောက်လာသူတွေကိုသတ်မှတ်ကြီးကရှင်းပြထားပါတယ်။မြန်မာနိုင်ငံမှာနေရဆုံခွာသူဦးရေမြင့်တက်လာခြင်းနဲ့ပြည်တွင်းချင်းနဲ့ဆိုးရွားလာခြင်းရဲ့အဓိကစနစ်ဟာစစ်တပ်နဲ့တရားမဝင်ဆီယနာသိမ်းမှုကြိုးပမ်းမှုတို့ကြောင့်ဆိုတာထင်ရှားနေတယ်လို့လဲဆက်ပြီးပြောခဲ့ပါတယ်။ခုလိုနေရဆုံခွာသူများရဲ့အခြေအနေနဲ့တော်လိုင်းအရာစုတွေမြေပြင်မှာအားတောင်မှုရနေတာကြောင့်စစ်တပ်ကနိုင်ငံတော်ဝန်ရက်ဆက်ကြံ့ကြံ့မှုတွေဆက်လုပ်နေတာကိုကြည့်ရင်စစ်တပ်ကပြင်ဆင်နေတဲ့အတူရွေးကောက်ပွဲဟာဘယ်လိုမှလွတ်လပ်ပြီးမျှတတဲ့အားလုံးပါဝင်မှုရှိနိုင်မှာမဟုတ်ပဲကြံဖတ်မှုတွေနဲ့ဒုက္ခဆင်းရဲမှုတွေပိုပြီးတိုးပွားစေလာနိုင်တယ်လို့လည်းထောက်ပြခဲ့ပါတယ်။မြမပြည်သူဟာစစ်တပ်ကလုပ်မဲ့အတူရွေးကောက်ပွဲကိုလက်မခံတာကြောင့်မြမပြည်သူများကိုစားနိုင်ငံတကာတာဝန်တွေနဲ့စစ်တပ်ကလုပ်မဲ့အတူရွေးကောက်ပွဲကိုပြင်းပြင်းထန်ထန်ကန့်ကွက်ဖို့လည်းတိုက်တွန်းတောင်းဆိုထားပါတယ်။ဒါပြင်မြန်မာနိုင်ငံကနေရဆုံခွာသူတွေရဲ့အသက်အိုးအိမ်နဲ့ခွင့်ရေးကိုကာကွယ်ပေးနိုင်ရင်းနဲ့ထောက်ပံ့ကူညီတွေပုံမပေးအပ်နိုင်ရင်းနီးလန်းတွေနဲ့ပြည်ထနာရဲ့စစ်မြစ်ကိုပြောက်စွာဖြည့်ရှင်းနိုင်ရေးဘယ်လိုအကြံပြုမယ်ဆိုတာသိလို့ကြောင့်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်သတ်မှတ်ကြီးဦးကျော်မိုးထွန်းကနေရဆုံခွာသူများ၏လူခွင့်ရေးဆိုင်ရာအထူးစီရင်ခန်းစာတင်သွင်းသူကိုမေးမြန်းခဲ့ပါတယ်ရှင်မြန်မာနိုင်ငံဟာ15နှစ်အတွင်းကြီးမားဆုံးသောဆင်းရဲမွေးတွေမှုနဲ့ရင်ဆိုင်နေရတဲ့အကြောင်းအရာကိုဆက်လက်တင်ပြပေးပါမယ်မြန်မာနိုင်ငံဟာ15နှစ်အတွင်းကြီးမားဆုံးသောဆင်းရဲမွေးတင်မှုကိုရင်ဆိုင်နေရပြီးလူရေထက်ဝက်နီးပါးဆင်းရဲမွေးတင်မှုသက်မှတ်မြင့်အောင်နေထိုင်နေရတယ်လို့ကုလဆိုင်ရာမြန်မာသမ္မတကြီးဦးကျော်မိုးထွန်းကပြောကြားလိုက်ပါတယ်89ချိန်မြောက်ကုလသမဂ္ဂအထူးဌာနညီလာခံဒုတိယကော်မတီရဲ့ဆင်းရဲမွေးတင်မှုရှင်းချနိုင်ရေးစာနိုင်ကပြုလုပ်ရေးနဲ့စိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအစည်းအဝေးမှာကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်သမ္မတကြီးဦးကျော်မိုးထွန်းကအခုလိုပြောကြားလိုက်တာဖြစ်ပါတယ်ဆင်းရဲမွေးတင်မှုလုံလောက်တဲ့ဝင်ဝင်နဲ့ဟာရရှိတဲ့အစားအသောက်တွေနဲ့လက်လက်မမီခြင်းဟာကျမရေးတရားမျှတမှုနဲ့နိုင်ငံရေးအာဏာထိဆုပ်ယုပ်မှုတွေဖြစ်ပေါ်စေနိုင်တယ်လို့လည်းဆက်လက်ပြောဆိုခဲ့ပါတယ်။ဒီပြဿနာကိုအလျင်အမြန်မဖြေရှင်းနိုင်ရင်အသေးစားနဲ့အကြီးစားစီးပွားရေးလုပ်ငန်းတွေပါစိန်ခေါ်မှုတွေနဲ့ရင်ဆိုင်ရနိုင်တဲ့အကြောင်းမြန်မာနိုင်ငံမှာဖြစ်ပေါ်လာတဲ့2021မတရားဆီယနာသိမ်းမှုကလက်တွေ့သာရကဖြစ်တယ်လို့မြန်မာသံတမန်ကြီးကထောက်ပြပြောဆိုခဲ့ပါတယ်။မြမကလေးငယ်55ရာခိုင်နှုန်းဟာဆင်းရဲမွေးတင်မှုနဲ့ရင်ဆိုင်နေရပြီးငါးသိန်းနီးပါးဟာအာဟာရချို့တက်မှုဒဏ်ကိုအခု2024ခုနှစ်အတွင်းအလွန်အမင်းခံစားရနိုင်တယ်လို့ခမန်းထားကအရင်တကထက်54ရာခိုင်နှုန်းမြင့်တက်လာတယ်လို့လည်းအသိပေးထားပါဗျ။ဝင်ငွေနယ်ပါးလာမှုနဲ့ဝင်ငွေရဖို့ခက်ခဲလာတာတွေကြောင့်မိသားစုတွေဟာတက်မိုင်းနဲ့ပညာရေးသုံးစရိတ်တွေရှော့ချလိုက်ရတဲ့အတွက်အလွန်ဆင်းရဲတဲ့မိသားစုတွေအနေနဲ့သုံးစရိတ်ရဲ့200ရာခိုင်နှုန်းကသာပညာရေးအတွက်အသုံးပြုနိုင်တော့တယ်လို့လည်းသတ်မှတ်ကြီးကစက်ပြောထားပါဗျ။လူဆွမ်းအားရင်းမြစ်ကြဆင်းမှုဟာမျိုးဆက်သစ်တွေကိုနောက်နှစ်ပေါင်းများစွာအထိတက်ရောက်စေနိုင်ပြီးရေရှည်ဖွံ့ဖြိုးတိုးတက်ရေးညီမချက်တွေအကောင့်ထက်ပေါ်ရေးလုပ်ငန်းတွေထိခိုက်လာနိုင်တယ်လို့လည်းဆိုပါတယ်။ခုလုံဝန်နဲ့ဆရာဖြစ်ပျက်တွေနဲ့ကိန်းဂဏန်းချက်လက်များကိုပြောရတာအလို့စိတ်မကောင်းဖြစ်ရပေမဲ့လက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေကိုရှင်းရှင်းလင်းလင်းနဲ့ဓမ္မဒိဋ္ဌန်ကြားကြသိရှိစေလိုတဲ့အတွက်ထပ်ပြောနေရအောင်ပါပဲလို့လည်းရှင်းပြထားပါတယ်။မြန်မာပြည်သူတွေခံစားနေရတဲ့ဆင်းရဲမွေးတင်မှုစားနိတ်ခံမလုံလောက်မှုဖြင့်ထွေထွေကျပ်တဲနဲ့ရင်ဆိုင်ရခြင်းရဲ့အဓိကတရားခံစင်းမြစ်ဟာဆီယနာရှင်တွေကြောင့်ဖြစ်တယ်လို့လည်းနိုင်ငံတကာတိုက်ဝန်းကိုပြောထားခဲ့ပါဗျ။ဘယ်လိုခက်ခဲတွေနဲ့ပဲရင်ဆိုင်နေရပါစေမြန်မာပြည်သူတွေဆင်းရဲမွေးတင်မှုပပျောက်ရေးစားနိတ်ခံပူလုံမှုရရှိရေးနဲ့စိုက်ပျိုးရေးဝင်မျိုးတိုးတက်မှုရှိစေဖို့မြို့သားညီညွတ်ရေးအစိုးရအနေနဲ့တိုင်းသာတော်လှန်ရေးဖွဲ့များအခြားမိဘတွေနဲ့ပူးပေါင်းပြီးပြည်သူတွေလိုအပ်နေတဲ့ကျန်းမာရေးပညာရေးဝန်ဆောင်မှုတွေဆောင်ရွက်ပေးနေတယ်လို့လူသားချင်းစာနာထောက်ထားမှုအကူအညီတွေပေးနေတယ်လို့မြမသတ်မှတ်ကြီးကပြောပါတယ်။ဒါကြောင့်မြမပြည်သူတွေလိုလားတောင်းတနေတဲ့တရားနာရှင်စနစ်အပြီးတိုင်းချုပ်ငြိမ်းတဲ့ Federal Democracy ပြောင်းစုတည်ထောင်ရေးတို့ပေါ့နိုင်ငံတကာအနေနဲ့ထိရောက်မြင်သာတဲ့အကူအညီမှုများပံ့ပိုးပေးဖို့ကုလသမဂ္ဂဆိုင်ရာမြမအမြဲတမ်းကိုယ်စားလှယ်သတ်မှတ်ကြီးဦးကျော်မိုးထွန်းကတိုက်တွန်းထားပါတယ်ရှင်။ကလေးမျိုးချင်းတော်ကလွတ်မြောက်လာတဲ့နိုင်ငံရေးကျင်းသားကိုဂျမတ်စစ်တပ်ကပြန်လည်ဖမ်းဆီးတဲ့တဲ့ရင်ကိုဆက်လက်တင်ပြပေးပါမယ်။စကိုင်းတိုင်းကလေးမျိုးနဲ့မော်လိုက်အချင်းတော်ကလူရဲစေပြီးပြန်လည်လွတ်မြောက်လာတဲ့နိုင်ငံရေးကျင်းသားကိုဂျမတ်စစ်တပ်ကပြန်လည်ဖမ်းဆီးလိုက်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးကျင်းသားများကိုရက်ကအောက်တိုဘာ19ရက်မှာထုတ်ပြန်ပါတယ်။ဂျမတ်စစ်ကောင်စီလက်အောက်ခံဂျီဦးစီးဌာနရဲ့ ကလေးမျိုးမော်လိုက်အချင်းနောင်ကမတရားပုံမှန်905နဲ့ဖမ်းဆီးချုပ်နှောင်ခံရပြီးရပ်ပြစ်လို့ပြန်လည်လွတ်မြောက်ချက်စက်တင်ဘာလ25ရက်မှာပြန်လည်ဖမ်းဆီးခံခဲ့ရတာပါမော်လိုက်ထောင်ကနေလွတ်လာတဲ့နိုင်ငံရေးချင်းကြသူများကိုဒီသားစုများထံချက်ချင်းမပို့ဆောင်ပဲကလေးမျိုးဂျမ်းမတ်ရဲစခန်းနဲ့ကလေးမျိုးခြေဆိုင်ဒါကာစာကဂျမ်းမတ်စစ်သားတွေပေါင်းကငွေညစ်ခဲ့ပြီးငွေမပေးနိုင်သူတွေကိုအကြောင်းမျိုးမျိုးပြကမတရားပုံမှန်တက်ပြီးအချင်းနောင်ကိုပြန်လည်ပို့ဆောင်နေတယ်လို့ဆိုပါတယ်ကိုလူရဲစေပြီးပြန်လည်လွတ်မြောက်လာတဲ့နိုင်ငံရေးကျင်းသားကိုစောမင်းထက်ကိုလည်းလူရဲစေလို့လွတ်တဲ့နေမှာကျင်းအောင်ကတဆင့်ပြန်မလွတ်ပေးပဲရန်သူမျိုးမရဲစခန်းနဲ့ကလေးမျိုးဒါကာစာကိုပို့ကတပတ်ခန့်ခြုံနှောင်ခံခဲ့ရပြီးမတရားပုံမှန်52ကကြီးနဲ့50ညရုနဲ့ထပ်မံတရားစွဲဆိုဖမ်းဆီးခံလိုက်ရတာပါကုလူရဲဟာဥပဒေမဲ့လူရဲဖြစ်တဲ့အပြင်ဝေစင်းမရလို့ထပ်မံဖမ်းဆီးခံရတာဖြစ်ပြီးမတရားပုံမှန်များစွာနဲ့စွပ်စွဲဖမ်းဆီးခံရသူကိုစောမင်းထက်ကိုမိသားစုထံအမြန်ပို့ဆောင်ပေးရန်မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးကျင်းသားများကိုရက်ကတောင်းဆိုလိုက်တယ်လို့ဖော်ပြထားပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်ကိုခန့်ကပေးပို့ထားတာဖြစ်ပါတယ်ရှင်။ Radio NUG ရဲ့ဒီကနေ့ညနောက်ဆုံးထုတ်လွှင့်မှုအစီအစဉ်မှာတိုင်းရင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်ကိုနားဆင်ကြရပါမယ်။ဝါဘာသာနဲ့ပတ်စင်သတင်းများကိုဂျာခီလာကတင်ပြပေးပါမယ်ရှင
်ပုခင်ပမမ်စင်စကလပ်ညံပမတယမေကင်ဘွိုင်ပူရခန်ခီဟာစမေဒီကရိုက်ကောင်းလဲစတန်တပန်တွာခန်ကရချဖန်အန်ယူဂျီတုကောမောယာခီလာဟိစတန်တဂျီကနဲကဒမန်ဆွစ်ဇလန်ပင်ဂျနီဗာနော်ကီယူကန်ချောကကုံနုံပန်းကပါလီမန်ညီလာခန်ကနဲတစီယတပွန်တင်ပေါကျန်းမကန်ချီပချန်းမိုင်းနာတန်မန်လူတော့ပလက်ရမန်မြန်မာဟွေတီဟကကုံနုံပန်းအန်လေခိုင်အန်ကဒခီကောက်ကောက်လျာစငိုင်ပလက်စငိုင်စနာတန်မန်မန်လူတော့ဂျပန်ဒီယောက်ကပမချူချောပကွေပန်ကလွန်မန်ဘယ်ဂျီယမ် UK မန်ဂျမနီယူကန်ဒါကန်ခီမိုင်ပွန်ဒီယောက်ကချွတ်ချော့နာတန်းမန်တတိတလိုက်ပွန်ကိုကတောင်းစတန်းဟိပွန်ဒီယူကန်ချော့ကာကုမ်ဆွန်ကန်ချီမန်မြန်မာပိုကီမ်အင်းကပ်ယူချွတ်ချော့လန်မန်ပူစုခစားကပြန်ကွန်ပီဟော့ပီဟွန်မိုင်ချောပွန်ဒီပလီမိုင်လထာအန်အားပလကာကုချီအန်အားမောကချောင်ပီယူကီကွန်ပီဟော့ပွန်ဒီပွန်ဒီယောက်ကလကဆွန်တတိတလိုက်ကောင်ကပြုချုပ်ချောကဖြစ်ကညာကပြန်ကွန်ပြောက်ပြုခွန်ခန်ကီမခရယူကီတတုံနေရမ်ကွန်နန်ချုပ်ချောလန်မန်ပုစုဆက်ကမေဒီယူကန်ချောပွဲလာကပ်ဆောင်မကန်ချီအင်ခန်ကီအန်တမောကပဟ ோம் ဆွန်ကပြန်ကွန်ပြောက်ပြုခွန်ဇမနန်ပငောချုပ်ချောပီဒေါန်ဆူလတ်တော့စနာတောင်မန်ခန်ကီပွန်ဒီယူကန်ချောကကုံဆန်လန်ကန်ကောင်မန်မြန်မာတတိတလိုက်ဖန်မောကရမန်မြန်မာဂျောဒီလန်မန်စ်အော့ဖ်စပရမ်ကယန်ကယောက်အန်လကွေကရမန်ကျမနာဆောဆောင်ပွန်ကွေကယန်ကယောက်မဆောဆောင်ဒီပွန်ကွန်ပြာပွန်ဒီမန်တီမူကွေစီမမစမေတီယူကန်ချောကပူပေါင်းမိုက်ကီတေတန်လိုက်အလူတိုင်ဟဲစတန်ရာချီကချီကနဲတဒတူအုပ်ကွမ်းတအောင်ပမတမဟာကလော့တီကဒဝင်းတင်မအောင်ဝင်းနံပကာခန်ကီကရညေယန်ပန်ခာကျုပ်ချောစမီရာကမခືအန်ပြညံတော့တက်ဆီယမမခန်ကီကနဲပွန်ဒီကေကလီအန်ကိုကတော့တိနော်ကေရာကပွန်ကိုကရာရှုံချွချ PSNF TNLA ပြီးကလိုက်စံကရခီကောက်ကောက်တိုက်စငိုင်းပြီးကရဖစ်နိုင်ကန်ကမခືအန်ပြိညာကိုကတော့တိကျမကနာနော်ကိပွန်တစုကပလီအန်ကျမကနာကတခီကောက်ကောက်ဖွန်စငိုင်းပလတ်ငော့ကောက်တိုက်ကနေပွန်ဒီကိုကတော့တတိတလိုက်ပူပယုံကနေပူပုတ်ကတညယံပန်ခာဂျီနော်ခွန်ဂျာချောင်းဂျူနော်ကိုတီတငါအလျာနုံပုပုတ်ကတော့ညယံခုံမုံခန်ခီတာညီထွန်းဂျူနော်ကိုတပြာနုံနော်ကေပွန်ကိုကရယုံကတော့အန်တေဟဖန်မတီယုံနော်ကေရာကကနချုပ်ချပကွေပင်ကလော့မိုင်တပ်လန်ကီဟူချကာတီယုံကီတတိတလာကြမကနန်ပမချုပ်ချ PSNF TNNA ပီကလိုက်စတန်တတိတလိုက်အွန်အန်ကတော့ခီလူယီကောင်းလူစငိုင်းပြီးပကြောကီတီယူမိုက်ကရပ်ဖြစ်နိုင်ကန်မခືအန်ညံကွေကတော့တိပမကွန်ပြခန်ခီပွန်တီတီကလိကပီအန်ကွေကတော့တိတကပွန်ကွေကရှုံပွန်ကကွေကမတ်တိကရုံကုံချီအန်ကောညောကီဟိုက်ပွန်တီရောက်တပေါအွန်အန်ဖန်မကတော့ကရုံကုံကရပ်ဖြစ်နိုင်ကန်ခီဖန်အီရောက်က ကန်ချီပရှောင်မိုင်းနိုင်ကီကန်ကီဆွန်ဆန်အိုင်ပွန်ဒီကေရှောက်တတိတလိုက်ဆွန်ဆန်ပွန်ခရိုင်မိုင်းပကွိပွန်ကလုံးကီပမတ်ချွတ်ချောတပ်လန် TNNA ပိကလိုင်းစတန်မိုင်းကွန်ပီဟောပီဟွန်တတိအပွန်ကူကတောင်းဟေစတန်လူချစ်ချီကရမန်ညမ်မာမခွချောင်းတင်းရောကပခါကပခီချောင်းရောကန်ကီမခွကွိကနေတိဆွန်ဆန်အန်ကီကွိကခါကခီတီပမတ်ချွတ်ချောပကွိပွန်ကလုံးစန်တော့ကတုံကကြွိုက်တတိတလိုက်ပမောကျွတ်ကျွ UNDP မြန်မာပြိကလိုက်စံကရခီကောက်ကောင်းလျာစငါဟိပြိညာဦးကရဒရတတိမန်တလီကမ္မမိုင်းစံပောင်းဝဲကရဒရတတိမကွေကလောညောင်ရွှေဟက်တဲ့ပျုံဖက်အန်ဟက်တဲ့ယံဖန်မောကရဟက်တဲ့အန်ကန်ကိမကွကွိကတင်းရွန်တီစွန်ဆောင်ပွန်ဦးကိစငါစငိတီပြေဤအံအားပမောပတ်တတ်ဆူလာအာပါဝါပန်ကီခန်ကီကံခရိုင်စတာကီအံအကောပွန်ဒီကွေကတော့ကတဲ့မဟိုက်ပွန်တီတော့ကာကီတတိတလိုက်ပွန်ကွေကတော့လေခိုင်အန်ဖန်ဖန်မကဒဝင်းလိုင်းပွဲကထက်တဲ့ချန်တရတဲ့တင်ပကူအံအကောဆူဆန်းပွန်ဒါကီတီတော့ကတုံကချွဲကံခရိုင်အန်မိုင်းပွန်ဒီခရိုင်ကလိုက်စံကုံကုံကန်ချောပျံမိုင်းပွန်ပလိတတိတလိုက်ဆူဆန်းပွန်ကွေကနေတော့ကီကတုံကချွဲနော်ကီစားရံပီယူတတိအပွန်ကွေကတော့ဟိစတန်ပွန်ချစ်ချီကနေခါဝိုက်ပရီလန်မန်ကစ်အော့ဖ်စပရောင်ကတမန်မန်ခန်ခီပမောကန်ဂျောကပ္စာအင်တာနက်အန်လကွေကလကလွန်ဒီမိုကရပ္စာပချိုက်ကတမဖန်ဝကရပ္ပကမ်အင်မန်ညမာကိုချိုရီဖဲကတကပ္လတ်ကရန်ကရှောက်ဒီအင်တာနက်ပမောချစ်ချောမန်အမေရိကန်ပရီကလိုက်စတန်ယူနန်ကရုံကရုံခါဝိုက်ပွန်ကီဒီပရီစ်အော့ဖ်စပရောင်လန်မန်ကီခန်ခီကတမန်ညမာကရှောက်ဒီအင်တာနက်အင်္ဂလကွေကလော့ကလွန်အင်္ဂလကွေကဟ ோம் ခရံတီချောကပတတ်ကီမင်းမှန်ကနေဝိုက်ကွေကတော့ဘလော့ခ်စန်ဒိုင်ဂျာမန်နန်ဖန်မောမင်းမှန်ကွေကချောခိုင်ကရမင်းဟောတတိတလိုက်ပွန်ဒီချောဖန်မောကရုံအင်းမောကရုံကပိညာန်ကျုပ်ချောလန်မန်ကွေစုခ်စာပိစအော့ဖ်စီပရောင်ဒါရင်တငါတိနုံခိုင်အန်မောကွေချောပွန်ควันยอมกิจอยู่ในรูมปลายกระดับเมืองแทนกีกุ้ยกระหม่อมแรงราวกีปุ่นที่กุ้ยกระปิดอินเทอร์เน็ตไหมส่วนก่อนพี่หอบหุ่นนอกเกะก็ให้ต้องปฏิทันไลกรงกรงกระกุกีกิจร้านแกแน่พันหมอกระดับเวงแกแน่หอยกุ้ยที่ลุยเสียตรงวิกระดับเมืองยามะเปล่าเวงจะตายตายหมูจุกจอดแลนด์มันปุ่นที่ปิดการอินเทอร์เน็ตกระดับเมืองปฏิทันไลการหอยปุ่นกิจที่ที่ปริกัสออฟสกอมราทิงต่างาตินุ่มกระดับขี่ราแกแน่จุกจอผู้ศึกษาแคนกีกระดาษจากดีอังอากระดาษเปล่าเป็นแคนกีกราบเช้าก่อนไปหาผู้คนอินเทอร์เน็ตกุยกับปิกิตีร้องกราบสมัยที่ปีการไลฟ์สตังก็กุยกับนูกาจันตุมเนตีแล้วก็นั้นนอกกี้ท่านว่าอินเทอร์เน็ตกุยกับปุ่นตีดีหมดดีอังอังอาก็กุยกับติงไว้ที่อังผู้ปุ่นที่กุยกับเช้าที่หมอกกับนูกาจันส่วนก่อนไปหาผู้คนท่านว่าตับแรงกีแกนได้กุยกับยูกีกวนปิฮาปูฮนกินเหล่าซุมตะตีตะลายซุนกลับไปอยู่กี่กับจังกวนปิฮาปูฮนสงสารอังดูเมืองต่างๆที่คุยกับตองตีนอกกี่คุยกับเป็ดที่อินเทอร์เน็ตตะตีตะลายพอดีคุยกับจองเฮ้ยสตางเอ็นมอสตางบทโตจุดจบอยู่ไกลไกลกระจับพังแอนยูจีกาวันยับเบกของไลสตางเอ็นแกไปคุยกับฟารอมฟารีไหมแกมองกลับไปหลับกลางซุนปิตะตีตะลายกับสตางเต็มมาซุนกระจับคุยเฮ้ย
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ17.9 MHz ၊ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေပါပါပြီ။မြမနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖေသားတွေကဆုတောင်းနေကြပါတယ်ရှင်။မြေသားမျိုးနွယ်ရေးအစိုးရရဲ့စက်တော်ရုံးတင်အချက်အလက်တွေလည်းပြန်လည်ထုတ်ပြန်ကြတာကထုတ်လင်းနေတယ် ရေဒီယိုအန်ယူဂျီဖြစ်ပါတယ်ဆန်ဖရန်စစ္စကိုဘေးအဲရီယာအခြေစိုက်မြန်မာပြည်သားစုတွေနဲ့နိုင်ငံတကာကစိတ်နှာရှင်တွေအားပေးနေတဲ့ရေဒီယိုအန်ယူဂျီဖြစ်ပါတယ်အရေးပေါ်ကအောင်ရမည်